မင်္ဂလာပါရှင်။ Internet Channel ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ဂျွန်ကစားနိုင်နဲ့ Playdate လက်ကင်ဂိမ်းဆက်ဆိုတဲ့သတင်း Freshers and Corporation Council ဖြင့် Short Video ပြိုင်ပွဲအတွက်ပြိုင်ပွဲဝင်များဖိတ်ခေါ်ထားတယ်ဆိုတဲ့သတင်းဂျပန်နိုင်ငံရှိဂျပန်စာသင်တန်းကျောင်းတက်ရောက်လူသူများပညာသင်စရိတ်အတွက်လျှောက်ထားနိုင်တယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ဂျွန်ကစားနိုင်နဲ့ Playdate လက်ကင်ဂိမ်းဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Indie Game တွေထုတ်လုပ်တဲ့ Panic ဟာ Playdate လို့ခေါ်တဲ့အဝါရောင်လက်ကင်ဂိမ်းဆက်ကိုဖန်တီးနေတာအချိန်ကြာပါပြီ။အဲ့ဒီ Panic ကတော့ Playdate ဂိမ်းဆက်အတွက် Indie Game တွေကိုဖန်တီးနေပါတယ်။ Twitter ရဲ့ Twist တွေထဲမှာကဘာတဝမ်းက Developer 250တွင် Playdate ထုတ်ကုန်ပိုင်ဆိုင်ထားပြီးတော့ Platform အတွက် Game နဲ့ Software တွေကိုဖန်တီးနေတယ်လို့ Panic ကကြေညာခဲ့ပါတယ်။ Developer တဦးဖြစ်သူကလည်းဂိမ်းဆက်ကလက်ကင်ကိုအသုံးပြုနိုင်တယ်။လရေးလတူးကိုဖန်တီးခဲ့ပါတယ်။ပြီးခဲ့တဲ့နှစ်မေလအတွင်းပန်းနစ်က Playdate ကိုမိတ်ဆက်ပေးခဲ့တယ်။ Playdate မှာဂိမ်းတွေစုံလင်စွာပါလာဖို့အားထုတ်နေတယ်လို့ကုမ္ပဏီကပြောထားပါတယ်။ဆက်လက်ပြီး Freshers and Corporation Council ဖြင့် Short Video ပြိုင်ပွဲအတွက်ပြိုင်ပွဲဝင်များဖိတ်ခေါ်ထားတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။စီမံကိန်း၊ဘဏ္ဍာရေးနဲ့လက်မှုဝင်ကြီးဌာန၊စက်မှုကြီးကြပ်ရေးနဲ့စစ်ဆေးရေးဦးစီးဌာနမှအာဆီယံနဲ့တရုတ်ပြည်သူသမ္မတနိုင်ငံတို့မှပထမဆုံးအကြိမ်ပူးပေါင်းဆောင်ရွက်တဲ့ Freshers and Corporation Council ဖြင့် Short Video ပြိုင်ပွဲအတွက် Video ထုတ်လုပ်သူတွေ၊လူမှုကွန်ရက်မီဒီယာတွေ၊ Blogger တွေနဲ့စိတ်ပါဝင်စားသူတွေကိုဝင်ရောက်ရှင်ပြိုင်ဖို့ဖိတ်ခေါ်ထားပါတယ်။ပြိုင်ပွဲမှာ9မိနစ်စာ Video Clip ပြသရမှာဖြစ်တော့လဲကန့်သက်ချက်မရှိဘူးလို့သိရပါတယ်။ Video Clip မှာစိတ်နှစ်သက်ရာဘာသာစကားကိုအသုံးပြုနိုင်တော့လဲအင်္ဂလိပ်ဘာသာသို့မဟုတ်တရုတ်ဘာသာစကားနဲ့စာတန်းထိုးဖော်ပြပေးရမှာဖြစ်တယ်လို့လည်းသိရပါတယ်။ပါဝင်ရှင်ပြိုင်တဲ့အခါမှာတဦးချင်းတော်၎င်းအဖွဲ့ဒါမှမဟုတ်ကုမ္ပဏီနေဖြစ်တော်၎င်းပါဝင်ရှင်ပြိုင်နိုင်မယ်လို့သိရပါတယ်။ဗီဒီယိုကို3ခုအထိဝင်ရောက်ရှင်ပြိုင်နိုင်ပြီးတော့လူနေမှုဘဝအစ်အမှန်များအပေါ်အခြေခံတဲ့ဗီဒီယိုဖြစ်ရမှာပဲဖြစ်ပါတယ်။ဗီဒီယိုမှာညဉ့်ညမ်းသောအကျန်းဖတ်သောဘာသာရေးနဲ့လူမှုရေးခွဲခြားဆက်ဆံသောရုပ်ပုံတွေမပါဝင်ရဘူးလို့သိရပါတယ်။ Video Resolution ကတော့1280 720px နဲ့ MPG, MPEG, AVI, MOV, WMV, MP4 အမျိုးအစားအလျားလိုက်မျက်နှာပြင် Orientation နဲ့ပြုလုပ်ရမှာပဲဖြစ်ပါတယ်။ပြိုင်ပွဲခေါင်းစဉ်တွေကတော့ ASEAN China Cooperation in Fighting COVID-19, ASEAN China Predicate, People to People Exchange Between ASEAN and China,Favorite cities in China's or ASEAN စတာတွေပဲဖြစ်ပါတယ်။ပြိုင်ပွဲဝင်ရောက်မဲ့ပြိုင်ပွဲဝင်တွေအနေနဲ့ registration form နဲ့ video clip ကို email လိပ်စာဖြစ်တဲ့ acvideocontest@gugu.com တို့စက်တင်ဘာလ30ရက်နောက်ဆုံးထားပေးပို့ရမှာပဲဖြစ်ပါတယ်။ 50 Hand Event Mention 20 Excellence Award Winner နဲ့ 5 Winners of the Grand Prize တွေပေးရသွားမှာဖြစ်ပြီးတော့ Excellence Award Winner တွေအနေနဲ့စီစီမြို့မှာကျင်းပပြုလုပ်မဲ့စုချင်းမြင့်ပြိုင်ပွဲအခမ်းအနားကိုတက်ရောက်ခွင့်ရရှိမှာပဲဖြစ်ပါတယ်။ပြိုင်ပွဲနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ www.chinareportastam.com/findshib-and-coopertion မှာဝင်ရောက် issue နိုင်မှာပဲဖြစ်ပါတယ်။ပြိုင်ပွဲဝင်ရောက်ရှင်ပြိုင်မယ်ပြိုင်ပွဲဝင်တွေအနေနဲ့ပြိုင်ပွဲလျှောက်ထားတဲ့အမျိုးအစားအခြေအနေနဲ့အချက်အလက်တွေကိုမြန်မာနိုင်ငံကွန်ပျူတာအသင်းချုပ်ရုံးကန်အဆောင်ကိုမြင်ညိတက် MICT Bank 4-3-6-5-2-3-3-3-3-3-2-3-3-5-2-3-3 ကိုဆက်သွယ်စုံစမ်းနိုင်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ဂျပန်နိုင်ငံရှိဂျပန်စာသင်ကျောင်းတက်ရောက်လူသူများပညာသင်စရိတ်အတွက်လျှောက်ထားနိုင်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ဂျပန်နိုင်ငံရှိဂျပန်စာသင်ကျောင်းတက်ရောက်လူသူတွေအနေနဲ့ပညာသင်စရိတ်လျှောက်ထားနိုင်မယ်လို့သိရပါတယ်။2021ခုနှစ်ဧပြီလကျောင်းဖွင့်ချိန်အတွက်လျှောက်ထားနိုင်ပြီးတော့ဂျပန်နိုင်ငံမှာနှစ်နှစ်တာဂျပန်စာသင်တန်းကျောင်းတက်ရောက်ခွင့်ရမှာပဲဖြစ်ပါတယ်။လျှောက်ထားမဲ့သူတွေဟာတက္ကသိုလ်ဘွဲ့ရရှိပြီးသူအသက်20နဲ့30ကြားရှိသူဂျပန်ဘာသာအခြေခံလေ့လာပြီးသူ N5 လေ့လာနေသောသူတွေဖြစ်ရမှာပဲဖြစ်ပါတယ်။ဒါ့အပြင်ဂျပန်နိုင်ငံရဲ့စီကံကျောင်းစီကံတွေကိုလိုက်နာနိုင်သူနောက်တစ်ချိန်မှာမိမိကိုယ်နဲ့မိမိနိုင်ငံအတွက်အကျိုးပြုသူတယောက်ဖြစ်ရမယ်လို့ယုံကြည်ထားသူတွေလျှောက်ထားနိုင်မှာပဲဖြစ်ပါတယ်။လျှော လွာတွေကို mainichisolar@gmail.com တို့ပေးပို့ရမှာဖြစ်ပြီးတော့အသေးစိတ်ကို akamonkai Japanese Language School for 39 9863 3950 39 9863 3950 ကိုဆက်သွယ်မေးမြန်းနိုင်မှာပဲဖြစ်ပါတယ်
။အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။